နောက်မိကွန်တစ်ခုကတော့အဆိုတော်အာဘွားရအမိရာဖြစ်ပါတယ်။သူကကြတော့သူကဗုဒ္ဓဘာသာဝင်သူ့ရဲ့အမျိုးသမီးကခရစ်ယာန်ဘာသာဝင်ဖြစ်ပါတယ်ဗျာ။အဲ့တော့သူတို့နှစ်ယောက်ကဘာသာမတူတဲ့လူနှစ်ယောက်ဖြစ်နေပါတယ်။ယောက်ျားဖြစ်သူကကြတော့ဗုဒ္ဓဘာသာကိုသက်ဝင်ယုံကြည်လို့သေဆုံးရင်32ပုံမှာကျင်လည်ရမယ်လို့လက်ခံထားပြီးတော့သူ့မိန်းမဖြစ်သူကတော့ခရစ်ယာန်ဘာသာဝင်ဖြစ်နေလို့သေဆုံးလို့ရှိရင်ခရစ်တော်စီမှာထာဝရအိပ်စက်ရမယ်လို့သူတို့အနေနဲ့အပေါ်ယံနားလည်ထားတယ်လို့ဆိုပါတယ်ဗျာ
။ဟုတ်ပါတ
ယ်။အဲ့တော့သူတို့မိကျင်တဲ့မိကွန်ကပထမတစ်ခုကတော့ဘာသာမတူတဲ့လူနှစ်ယောက်အတွက်နောင်ဘဝမှာပြန်ဆုံမှုရှိပါမလား။နှစ်ဘာသာသလုံးကိုယုံကြည်တဲ့လူဆိုလို့ရှိရင်သိရင်ဘယ်လိုသွားပါမလဲရှင်ဗျာ
။ယထာကမံကမိတ္တံတိပုံညပါပဖလူဘကလို့မြတ်စွာဘုရားဟောထားတဲ့ဒေသနာရှိတယ
်။တမန်ဗျာ
။အတိဗေကဘာလို့ဆိုရင်သူတို့လုံခဲ့တဲ့သူတို့ရင်ထဲနှလုံးထဲမှာအဖြစ်များနေတဲ့ကံတရားတွေအားလျော့စွာသူတို့သွားကြမှာသွားတာ
မှန်ပါဗျာ
အဓိကဆိုလိုတာကောင်းတဲ့လို့တဲ့ပုံကိုယ်ကြီးကကောင်းတဲ့ကံအကျိုးပေးရင်အဲ့ဒီကံနဲ့ကံအကျိုးပေးတဲ့စီကိုသွားပဲမကောင်းတဲ့ကံလုံများလို့မကောင်းတာတွေဖြစ်လို့ရှိရင်မကောင်းတဲ့ဘုံကိုသွားဖို့ပဲ
မှန်ပါဗျ
ာဒါကတော့တရားတိုင်းဟာဒီတိုင်းပါပဲ
မှန်ပါဗျာ
ဒီကုသိုလ်ရဲ့အကျိုးအကုသိုလ်ရဲ့အကျိုးတေဂာနီအခြေအနေတွေပေါ်မှာမူတည်ပြီးတော့ဒီကိုယ်ကအားလျော့စွာသွားနေရာစလုံးဘုရားဘာသာဖြစ်အောင်တော့လေသူကကားလျော့ဆိုပဲသွားကြမှာမှန်ပ
ါဗျာ
တယောက်ကတဏှာသွားမယ်တယောက်ကတဏှာသွားမယ်ဘာလို့လူတွေကဆန္ဒခြင်းလည်းမတူဘူးကောင်းမှုခြင်းလည်းမတူဘူးဆိုတော့ဒီလိုပဲဖြစ်မှာပါပဲယုံကြည်မှုဆိုတာကတော့ဥပမာ30ပုံခြင်းလည်းရမယ်လို့ယုံကြည်တာရယ်နောက်ခရစ်တော်မှာထာဝရအိပ်စက်ရမယ်လို့ယုံကြည်တာရယ်ဘယ်ဟာကအမှန်တရားလဲလို့ဆိုတာကိုတော့ရှင်ရင်၃၂၀၀မှာပေါ့
မှန်ပါဗျာ
30ပုံပဲရှိတယ်တကယ်ပဲခရစ်တော်စီမှာသူအဲ့ရမှာလား
မှန်ပါဗျာ
သူတို့ယုံကြည်တဲ့အတိုင်းတကယ်မှန်လား
မှန်ပါဗျာ
ဘုရားဝါသားတွေယုံကြည်တာကတကယ်မှန်သလားဆိုတာကတော့အဆုံးချက်တစ်ခုပဲအဲ့ဒါ
မှန်ပါဗျာ
နော်မှန်နေစီသွားရမှာပဲဒါ
မှန်ပါဗျာ
မှန်နေစီသွားရမှာပဲ
တင်ပါဗျာ
ဒီဟာကသာဝရအိပ်စက်ရမယ်ဆိုတော့ဘုံဘုံနားလဲထားတဲ့အရာတစ်ခုကတော့သူကသာဝရကောင်းငင်ပုံနဲ့သာဝရငရဲလို့ခရစ်တော်ခရိယာဘာသာတွေမှာဒီလိုရှိတယ်လို့ကြားဘူးတယ်ပေါ့နော
်အ
ဲ့တော့ဖယားသခင်ကအဆုံးဖြတ်ပေးဖယားသခင်ကအဆုံးဖြတ်ပေးပြီးပေးတဲ့အခါမှာဖယားသခင်ရဲ့အဆုံးဖြတ်ခံရဖို့သူတို့စောင့်မျှော်တယ်လို့ဆိုတယ
်မှန်ပါဗျာ
ဖယားသခင်ကနေပြီးမင်းသာဝရကောင်းငင်ပုံကိုလာခဲ့ဆိုရင်ねသာဝရကောင်းငင်ပုံမှာသူကသာဝရပဲဖြစ်မယ်အဲ့လိုမဟုတ်ဘဲနဲ့မင်းအစိုးတန်းသူတယောက်ဖြစ်လို့သာဝရငရဲကိုသွားဆိုလဲသူကသာဝရငရဲလွတ်လပ်မရှိဘူးဆို
တော့တမပါဗျာ
နေဆာသာဝရဆိုတာတဘာဝတရားအရာဖြစ်နိုင်နေမဖြစ်နိုင်ဘူးဆိုတာကိုဘယ်သူ guarantee ပေးနိုင်လဲ
တမပါဗျာ
မပေးနိုင်တ
မပါဘ
ယ်သူ guarantee ပေးမလဲ
တမပါဗျာ
နော်ကောင်းကင်ဘုံဆိုတာရောအတိအကျပြောနိုင်လားဘယ်ဟာလဲအဲ့ဒီလိုယုံကြည်လို့အဲ့ဒီမှာတကယ်အိပ်စက်နေတဲ့လူတွေရောတကယ်ရောလက်တွေပြနိုင်လားလို့ဆိုပြနိုင်စရာဘယ်လိုမှဖြစ်ဘူးဘုရားဘာသာမှာကြတော့သူက30ပုံဆိုတာကိုမြင်ရတဲ့ပုံနေမဲ့ငရဲပုံဆိုတာမြင်ဟိုတိရိစ္ဆာန်ပုံဆိုတာမြင်ရတယ်ဖြိတ္တပုံဆိုတာလည်းအတိုင်းအတာတစ်ခုရသိကွင်းရနေတယ
်မ
ှန်ပါဗျာနတ်ဆိုတာလည်းပဲတိုင်းအတာတစ်ခုရသိကွင်းရနေတယ
်မှန်ပါဗျာ
အဲ့တော့တရားဆိုတာသိသွားလို့ရှိရင်ဥပမာတရိစ္ဆာန်ဖြစ်ခြင်းနဲ့ဖြစ်မယ်ငရဲကြရင်လည်းကြမယ်ပြိတ္တဖြစ်ခြင်းနဲ့ဖြစ်မယ်လူတွေပြန်ဖြစ်လာပြီးတော့လူဝင်စားတွေဆိုတာလည်းရှိတယ်အမေရိကန်နိုင်ငံမှာတွေမျိုးကိုလူဝင်စားတွေအကြောင်းရေးပြီးတော့သူတည်သနာလှုပ်ထားတာတွေရှိတယ
်မှန်ပါဗျာ
စောင်းတွေထွက်လာတယ်အဲ့ဒီမဲ့ဗမာဘုန်းကြီးကြီးတစ်ပါးရဲ့ဗမာဆရာတော်ကြီးတစ်ပါးရဲ့အကြောင်းပါတယ
်မှန်ပါဗျာအ
ဲ့ဗမာဆရာတော်ကြီးရဲ့တက်တော့90တရားလောက်မှဆန်ဖရန်စစ္စကိုကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုမှာခုတော့ပြန်တော်မူသွားပြီအဲ့ဆရာတော်ကြီးကသူကအတိတ်ဘဝကိုသိတယ်။သူ့ရဲ့အတိတ်ဘဝကိုသူကပြန်ပြောနိုင်တယ်။
တင်ပါဗျာ
။သူကဘယ်ဘဝလာလာဆိုပြန်ပြော။သူ့ကိုမေးမြန်းပြီးတော့သူ့အကြောင်းမှပါတယ်လို့ဘုံဘုံကိုသူကိုယ်တိုင်ပြောဘူးတယ်။တ
င်ပါဗျာ
။သူကသူ့ဘဝကိုသူမှတ်မိတယ်ဆို။အဲ့ဒီလိုလူဝင်စားတွေကပြောတဲ့စကားတွေရဆိုလို့ရှင်တော့သူကဒါကယုံကြည်မှုတသက်ပဲ။ဘယ်ဘာသာပဲကိုယ်ကိုယ်ကိုယ်ပဲဒီလူဝင်စားဖြစ်တဲ့ဆိုရဲနောင်ဘဝရှိတယ်ဆိုတာသင်ရှားနေပြန်ပါဗျာ။တ
င်ပါဗျာ။
ဟုတ်တယ်မဟုတ်လား
တမန်ပါ
ပြီးတော့အခုကြုံတွေ့ကြတယ်မဟုတ်လားဘယ်သူသေသွားပြီးတော့လာပြီးအိမ်မက်ပေးတယ်တို့လာပြီးတော့အတန်ပေးတယ်တို့ဒါတွေရောကြားဘူးလား
ကြားဘူးပါဗျာ
အဲ့ဒါ တိုင်းဆိုလို့ရှိရင်တည်ပြီးသွားရင်တခုဖြစ်တယ်လို့သာဝရအိဆက်ရတယ်ဆိုရင်သူလာစရာအကြောင်းမရှိဘူ
းတင်ပါဗျာတင်ပါဗျာ
နော်ဒါစဉ်းစားဖို့ပြောတာသူတို့ယုံကြည်ချက်ကစောကားစရာပြောတာမဟုတ်ဘူးစဉ်းစားရမှာ
တင်ပါဗျာ
ယုံကြည်ချက်တခုအနေနဲ့သာလက်ခံထားမှာပဲသူတို့နော
်တင်ပါဗျာ
တကယ်လက်တွေ့ဟုတ်တယ်လားမဟုတ်ဘူးလားဆိုတာတော့တို့လက်တွေ့ပြနိုင်မို့ရတော့လိုအပ်တာပေါ့နော
်တင်ပါဗျာ
ဂရန်တီပေးနိုင်လားဆိုတော့မပေးနိုင်ဘူးလေ
တင်ပါဗျာ
သောသောလူတွေဆိုတာဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကိုဘာသာတရားအဆိုးအမိန့်ကိုမျက်စိမိတ်ပြီးတော့လက်ခံတာတွေအများကြီးပဲ
တင်ပါဗျာ
ဒီကနေ့ခေတ်တိုးတက်တယ်ဆိုတော့ခေတ်မှာတောင်းပါပဲလက်ခံတဲ့လူတွေအများကြီးရှိတယ်လက်ခံတဲ့လူတွေအများကြီးရှိတယ်လို့လက်မခံတဲ့လူတွေလည်းအများကြီးပေါ်လာတယ်ခုခေတ်မှာဒါမှမဟုတ် free thinker ဆိုတဲ့ပုံစံတွေပေါ်လာတယ်ခေါ်လား
တင်ပါဗျာ
အများကြီးပဲ free thinker တွေပေါ်လာတယ်ပေါ်လာတယ်ဆိုတော့သူတို့မှာ satisfy မဖြစ်ဘူးပေါ့เนา
ะမှန်ပါဗျာ
ဟိုကျင့်တတ်မှုမရှိလို့တကယ်လေးလာစဉ်းစားတတ်တဲ့ပုံကိုယ်ရင်းအနေနဲ့ဟာဒီလိုအနေထားမျိုးကိုသူလက်ခံနိုင်သလားလက်မခံနိုင်ဘူးလားဆိုတာဒါတကန္တ
တမန်ပါဗျာ
ကိုယ်ပါသားတရားဆုံးမတိုင်းကိုနေတယ်ကောင်းတာလုပ်တယ်ဆိုရင်เนาะကောင်းတာလုပ်တာတွေကကောင်းတဲ့ပုံကိုတော့ရောက်ကိုရောက်အောင်မှာပဲ
တမန်ပါဗျာ
ဘာလို့ဆိုရင် तू ဟာသူလောက်တာတွေကအကုန်လုံးအကျိုးမဲ့တွေဖြစ်ကုန်မှာပေါ့
တင်ပါဗျာ
ကဲပြီးလို့ရင်ဘာအကျိုးမှမဖြစ်ဘူးဆိုရင်သူလောက်ခဲ့တာတွေကသာဝရအစ္စရာမဲ့နေရာကိုရောက်သွားပြီဆိုရင်သူ့အတွက်မှဘာမှခံစားရမရှိတော့သာဝရငရဲဘုံရောက်သွားရင်လည်းသူဘယ်တော့မှလွတ်လန်းမရှိတော့ဘူးဆိုတော့တစ်ဖက်ကကြည့်မယ်ဆိုရင်တော့ခြင်းနှက်ဆရာမဖြစ်ဘူးလို့ထင်တယ
်တင်ပါဗျာ
နော်ဒီလိုပဲမှတ်သားမယ်ပြီးတော့ဘာသာချင်းမတူတဲ့နှစ်ယောက်တည်းနောက်ဘဝမှာပြန်ဆုံဖို့ဆိုတာဘာသာတူသည်ဖြစ်စေမတူသည်ဖြစ်စေသူတို့ဆန္ဒတူညီတယ်ဆိုရင်တော့မဆုံးဘူးလို့ပြောမပြောလို့မရဘူးဆုံနိုင်ပါတယ
်တမန
်ဆုံနိုင်ပါတယ
်တမန်ဗျာ
မြတ်စွာဘုရားရဲ့အဆုံးအမတရားတော်ထဲမှာဆိုရင်ဘဝတိုင်းဆုံစည်းဖို့ဆိုရင်တရားချင်းတူညီရမယ်ယုံကြည်ချက်တူညီရမယ်ကိုချင်းတရားချင်းတူညီရမယ်ဆုံးလွတ်မှုလူတန်းမှုချင်းတူညီရမယ်အသိပညာချင်းတူညီရမယ်လို့အဲ့ဒီတူလေးထူနဲ့တူမယ်ဆိုရင်တော့ဘဝဆက်တိုင်းမှာသူတေချာပေါက်တွေ့နိုင်တယ်လို့အဲ့လိုဆိုတယ်နှစ်ပါးသာလုံးကိုယုံကြည်တဲ့သူဆိုရင်ရောသိရင်ပဲသွားရမလဲဆိုတော့သူကတော့နှစ်ပါးသာလုံးယုံကြည်တယ်ဆိုတော့ဒီနှစ်ပါးသာလုံးကဆန့်ကျင်ပဲဖြစ်နေတယ်ဆိုရင်နှစ်ပါးသာလုံးယုံကြည်တယ်ဆိုရင်တော့ခုခေတ်စကားနဲ့ပြောရလို့ရှိရင်တော့သူဟာဟိုဝေဝါးနေတဲ့ပုံကိုတယောက်ပဲဖြစ်မှာ
တမန်ပါဗျာတမန
်တနည်းအားဖြင့်ပြောမယ်ဆိုရင်ဒီသူ့ကိုဘာသာမဲ့လို့လည်းပြောလို့မရဘူး free thinker လို့လည်းပြောလို့မရဘူးသူဟာကိုယ့်ကိုမဆုံးဖြတ်နိုင်သူလို့ပဲပြောလို့ရမှာ
တင်ပါဗျာ